KNED ဂျာကာလာအုပ်ချုပ်ရေးကောင်စီ IC ထင်ချုပ်ထားတဲ့နယ်မြေမှာစာတင်ကျောင်းပေါင်းစုစုပေါင်း450ဖွင့်လာပြီးကျောင်းသူကျောင်းသားရေအတွက်46,000ကျော်ရှိနေကြောင်း IC တွင်မှုနှစ်ကပြောပါတယ်စာတင်ကျောင်းတွေဟာစစ်ကောင်စီလေကျောင်းတိုက်ခိုက်မှုကိုစိုးရိမ်နေရတယ်လို့အဆောက်အုံနဲ့ထောက်ကူပစ္စည်းတွေလိုအပ်ချက်ကြီးနေတာကိုရန်ကုန်ကသတင်းပေးပို့တာမဆုမလုံပြပြပေးပါအောင်ခင်ဗျာ
စစ်ကောင်စီလက်လွတ်ခဲ့ရတဲ့ကယားပြည်နယ်ကယင်းဤဒေသကနယ်မြေတွေမှာပညာသင်ကြား권အခွင့်အလမ်းမဆုံးရှုံးနိုင်အောင်ကယင်းဤပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကဂျားကာလာစာတင်ကျောင်းတွေဖွင့်လှစ်ထားပါတယ်နယ်မြေရဲ့90ရာခိုင်နှုန်းလောက်ကိုတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထိန်းချုပ်ထားနိုင်ပါတယ်အဲ့ဒီဒေသတွေမှာတော့ကျောင်းပေါင်း456ကျောင်းဖွင့်လှစ်ထားပြီးတော့ကျောင်းသူကျောင်းသားအရေအတွက်က46,495ဦးရှိပြီးတော့ဆရာဆရာမစုစုပေါင်း3,543ဦးကပညာသင်ကြားပေးနေပါတယ်လို့ကယင်းဤပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှစ်ကိုပညာက VOA ကိုပြောပါတယ်တဖက်မှာလည်းစာတင်ကျောင်းတွေရဲ့အဆောက်အုံတွေကိုပြုပြင်ဖို့အမိုးအကလိုအပ်နေတယ်လို့ကျောင်းသုံးဆောင်အုံနဲ့တင်ထောက်ကူပစ္စည်းတွေလည်းအခက်အခဲဖြစ်နေတယ်လို့ IEC ရဲ့အတွေ့အမှုနှစ်ကိုပညာကအခုလိုပြောပြပါဗျ
။ကျွန်တော်တင်ထောက်ကူပြုပစ္စည်းတွေခက်ခဲရှိနေတော့ကျောင်းတွေပို့သွားတဲ့ဆောင်းဦးတွေကပို့များလာတဲ့အတွက်ကြောင့်မို့ဒီစိန်ခေါ်မှုတွေရှိတယ်ပေါ့နော်အမိုးအကကိစ္စတွေပို့ရှိတဲ့နောက်ပြီးတော့မှအရင်နေ့မှကျွန်တော်ရဲ့အတွေ့အကြုံရဒီဘုံချင်းချင်းတက်ခိုင်းချင်းခံတဲ့အတွက်ကြောင့်မို့ကျွန်တော်ကကျောင်းဆောင်တစ်တွေကိုကိုကိုဟာနဲ့ကိုတို့ကိုထားတဲ့ပြန်ဆလုပ်ရတာရှိတယ်ပေါ့နော်ဒါလည်းဒီအနေနဲ့ရှိတဲ့တောင်မို့ရှိပြောင်းတင်ရတဲ့အတွက်ကြောင့်မို့တောင်ဆောင်းဦးရရန်ပြတဲ့ပို့ကိုတက်လာတယ်တွေ့ရပါတယ်ဟုတ
်အစိုးရအဆက်ဆက်ကပြဋ္ဌာန်းထားတဲ့တင်ရိုးညှို့နှံတွေအတိုင်းတင်ကြားပေးနေတာဖြစ်ပါတယ်အတန်းကတော့ KG+11 အထိဖွင့်လှစ်ထားတယ်လို့ဆိုပါတယ်အဲ့ဒီစာတင်ကျောင်းတွေကိုစာတင်ပေးနေတဲ့သူတွေကစီရီယံလုတ်ထားတဲ့ကျောင်းဆရာဆရာမတွေနဲ့ကျောင်းဆရာမဟုတ်တဲ့စီရီယံဝန်ထမ်းတွေကပါဝိုင်းပြီးတော့စာတင်ကြားပေးနေတယ်လို့ကိုပညာကပြောပြပါဗျ။ဒီမော့ဆိုမြို့နယ်အရှိချမ်းမှာစာတင်ကြားပေးနေတဲ့စစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကနေစီရီယံလုတ်လာတဲ့အကြီးတန်းဆရေးကြီးတဦးကလည်းအထက်တန်းအထိဖွင့်နေထားတဲ့သူတို့ကျောင်းမှာဆရာဆရာမတွေလိုအပ်နေတဲ့အခြေအနေကိုအခုလိုပြောပြပါဗျ။
အရင်နဲ့တော့ကတော့ကျွန်တော်တို့ဒီအလဲတာဒီပဲဖွဲ့တယ်ပေါ့နော်ဒီနှစ်ခါကျတော့ကျွန်တော်တို့ဒီအထက်တန်းပြန်ဖွဲ့အခက်ခဲကတော့ဆရာဆရာမတွေပေါ့နော်ဒီအထက်တန်းကိုတည်ပေးမယ်ဆရာဆရာမတွေမရှိတဲ့ခါကျတော့ကျွန်တော်တို့ဒီတော်တော်လေးဆရာမတွေလိုအပ်နေတယ်ပေါ့နော်ပြီးတော့ဖတ်စာတွေမရရှိသေးတဲ့ခါမှာကျွန်တော်တို့ဒီအထက်တန်းဟာပေါ့နော်ဒီ trip မရရှိသေးတာအထက်တန်းဖြစ်တဲ့ကျွန်တော်ဒီ line ပေါ်မှာရှိတဲ့ဒီစာအုပ်တွေကိုအချက်လက်တွေသူက down တယ်ပေါ့နော် down ပြီးတော့မှပဲကလေးကနေပြန်လည်မြပြီးတင်ကြားရေးလုပ်နေတယ်ပေါ့နော်အဲ့တော့ခက်ခဲဆောင်တော့ဖတ်စာပဲပြောရမယ်ဖြစ်တယ်ပေါ့နော
်စီရေးပြိပခါတွေပြင်းထန်နေတဲ့ကယင်းဒေသမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကအရင်နှစ်တွေကရင်ဆိုင်ခဲ့ရပြီးတော့ကျောင်းဆောင်အတီးတကြားမရှိဘဲနဲ့မကြာခဏရွှေ့ပြောင်းခဲ့ကြရပါတယ်ဒီနှစ်မှာလည်းစိုးရိမ်မှုမကင်းဘူးလို့အဲ့ဒီကျောင်းဆရာကပြောပြပါတယ
်ကျွန်တော်ပြနေတဲ့နေရာကစစ်မြေပြနေရာဖြစ်ခဲ့တဲ့နေရာဖြစ်တဲ့အတွက်ပုံပြီးတော့အထရေများတဲ့အနေအထားမှာရှိတယ်ပေါ့နော်ကျွန်တော်တနက်စောကျွန်တော်တို့ပုံခွန်ချင်းကိုတော့တူထားတယ်ပေါ့နော်ဖူးရင်ရတာပေါ့နော
်ကယင်းပြည်နယ်နဲ့ကက်လျက်ရှိတဲ့ဖဲခုံမြို့နယ်အရှိချမ်းနောင်လိုင်းကျေးရွာအုပ်စုမှာလည်းလုံခြုံရေးအခြေအနေကြောင့်လူစုလူဝေးမဖြစ်အောင်လို့ကျောင်းသားတွေကိုခွဲတန်းထားပြီးတော့တင် जा သွားမယ်လို့ဆရာမတစ်ယောက်ကလည်းပြောပြပါတယ
်စာတင်ကျောင်းရဲ့အဆောက်အဦတွေမိုးအကာတွေဘယ်လိုလုပ်ရမလဲဘယ်ကနေအလူရှင်တောင်းရမလဲအလူရှင်တော့ဆရာပဲဆရာနေတာပေါ့နော်နောက်ကျောင်းကလေးတွေအရေးပဲတရရမရေးပဲတရရအဲ့လိုမျိုးပေါ့နော်ပြည်သူကတော့စဉ်းစားနေတာပေါ့နော်ဒီကျဲမှာကြောက်လို့ကျမတို့အခုနေတဲ့ဆရွာပဲလက်နဲ့ကြည့်ကြတာအဲ့ဒီတပီးပြီးတော့ချနိုင်ပြီပေါ့နော်လူစုလူဝေးမနေရအောင်ဆိုပြီးတော့ကလေးတွေကိုတနေရာနည်းဥမာတန်းတန်းတနေရာ၃တန်းတနေရာအဲ့လိုမျိုးပေါ့နော်အကျဉ်းအောင်ပေါ့နော်
စစ်ကောင်စီတပ်ကထိန်းချုပ်ထားတဲ့လွိုက်ကော်မြို့ပေါ်ရက်ကွက်နဲ့ဘော်လခဲမြို့တွေပေါ်မှာစာတင်ကျောင်းတွေဖွင့်ထားပေမဲ့လို့ဒါကတော့တပ်မိသားစုဝင်တွေအတွက်သာအားထားရတဲ့ကျောင်းဖြစ်ပါတယ်လို့ IEC အတွင်းမှူးနှစ်ကိုပညာကပြောပါတယ်ရှင်